ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာအစိုးရတို့ကြားနားလည်မှုစာကျွန်းလွှာပါသဘောတူညီချက်တွေအတိုင်းရခိုင်အရေးမှာထင်သာမြင်သာတိုးတက်မှုတွေပေါ်ဆောင်မှုမြန်မာအစိုးရကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအနေနဲ့ရခိုင်ဒေသတွေကိုထိထိရောက်ရောက်ဝင်ရောက်ခွင့်ရဖို့နောက်ရခိုင်ဒေသတွေကမွတ်စလင်တွေလွတ်လပ်စွာသွားလာခွင့်နဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုလက်တွေ့အကောင့်ထည့်ဖော်ဖို့မြန်မာအစိုးရကိုတိုက်တွန်းတာဖြစ်ပါတယ်။မတ်တန်ကီထိုက်စူးစီးတင်ပြထားတာနားဆင်ပါရှင်။
ရှခိုင်းပြည်နယ်ရင်းအခြေအနေတွေလက်တွေ့တိုးတက်ရေးမြန်မာအစိုးရဘက်ကဆောင်ရွက်ဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးရေးယုံ UNDP တို့ကတောင်းဆိုတာဖြစ်ပါတယ်မြန်မာအစိုးရဘက်ကဆောင်ရွက်ဖို့အဓိကအချက်၃ခုကိုထောက်ပြထားတဲ့အထက်မှာတော့ရခိုင်ပြည်နယ်ထဲကိုထိထိရောက်ရောက်ဝင်ရောက်ခွင့်အမှတ်ခံပေးဖို့လူမှုအတိုင်းဝိုင်းအလုံးလွတ်လပ်စွာသွားလာခွင့်အသေးချာပေးဖို့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုလိုက်နာအကောင့်ထည့်ဖော်ဖို့လို့ဖြစ်ပါတယ်လို့ UNHCR ရဲ့မြန်မာဆိုင်ရာယုံပြောခွင့်ရ Paul Breeze က VOE ကိုပြောပါတယ
် Well I think it's fair to say that when it comes to the Rakhine crisis nothing is easy for anyone but yes you are right we are calling for effective access
ရခိုင်ပြည်နယ်ကိုဖြည့်ဆည်းမှုကတော့မလွယ်ကူပါဘူးကျွန်တော်တို့အနေနဲ့နားလည်မှုစာကြွန်လွှာအရရခိုင်ပြည်နယ်ကိုတကယ်တမ်းဝင်ရောက်ခွင့်ရဖို့တောင်းဆိုပါတယ်။ဒါကလည်းသုံးဖက်စလုံးကသဘောတူထားတဲ့အချက်ပါ။ MOU သဘောတူညီချက်အရကုလဖွဲ့စည်းတွေကိုစီမံကိန်းဒေသတွေကိုဝင်ရောက်ခွင့်ပေးထားတာပါ။ဒါကအရေးကြီးတဲ့အချက်ပါ။ MOU ထဲကနောက်ထပ်အရေးကြီးတဲ့အချက်ကတော့လွတ်လပ်စွာသွားလာခွင့်ပါ။ဒါကဒေါက်တာကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ကအကြံပြုထားတဲ့အချက်တစ်ချက်လည်းဖြစ်ပါတယ်။ရခိုင်ကြံပေးကော်မရှင်ကအကြံပြုထားတဲ့အချက်တွေကိုမြန်မာစိုးရဘက်ကအကောင့်ထည့်ဖို့ကိုလည်း MOU ထဲမှာပါပါတယ်။အဓိကကျတဲ့အကြံပြုချက်ကတော့မွတ်စလင်လူတို့ကိုလွတ်လပ်စွာသွားလာခွင့်ကန့်သက်ချက်တွေကိုဖယ်ရှားပေးဖို့ဖြစ်ပါတယ်။တခြားအရင်းငံအကြောင်းရင်းတွေလည်းပါပါတယ်။ရခိုင်ကြံပေးကော်မရှင်ကဖော်ထုတ်ထားတဲ့အရင်းငံအကြောင်းရင်းတွေထဲမှာတော့တစ်ခုကတော့ရခိုင်ပြည်နယ်ကနိုင်ငံသားဖြစ်ခွင့်ပြည်မိသူအားလုံးတွေရှင်းလင်းလွယ်ကူစွာနိုင်ငံသားဖြစ်ခွင့်ပေးဖို့လည်းပါပါတယ
်။ UNHCR နဲ့ UNDP တို့ကနိုင်ငံတကာဝန်ထမ်းတွေမောင်တော်မြို့မှာအခြေစိုက်ပြီးရခိုင်မြောက်ပိုင်းမှာလုပ်ငန်းတွေစတင်နိုင်ဖို့ဇွန်လ14ရက်နေ့ကတည်းကခရီးသွားလာခွင့်တင်ထားပေမဲ့အခုချိန်ထိမြန်မာဆိုရဘက်ကအကြောင်းမပြန်သေးတဲ့အကြောင်းလဲဒီကနေ့ထုတ်တဲ့ပူးရဲညင်ညာချက်မှာဖော်ပြပါတယ် UNHCR UNDP တို့နဲ့မြန်မာဆိုရကြားရခိုင်ပြည်ပခအရေးဖြည့်ရှင်းဖို့နားလည်မှုစာကြွန်လာလက်မှတ်ရေးထိုးပြီးနှစ်လအကြာမှာအခုလိုတိုက်တွန်းတာဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်ထားနေပြန်နိုင်မဲ့အခြေအနေတွေဖန်တီးပေးနိုင်ရေးမှာမြန်မာဆိုရဘက်ကသဘောတူညီချက်တွေကိုဥဆောင်အကောင့်ထဲဖော်လို့မှုကအရေးကြီးတယ်လို့လည်းထောက်ပြကြပါတယ်။ရခိုင်ပြည်ပခကြောင့်ထွက်ပြေးကြရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထာနေပြန်နိုင်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကမြန်မာအစိုးရကိုဒီဇိုင်းမတ်မတ်တွန်းအားပေးဆောင်ရွက်နေကြတာပါ။တကယ်တမ်းမြန်မာအစိုးရဘက်ကလက်တွေဆောင်ရွက်လို့တဲ့စန္ဒရှိပါသလားဆိုတာကိုတော့မြန်မာဆိုင်ရာ UNHCR ပြောခွင့်ရ Paul Breeze ကအခုလိုပြောပါတယ်။
Well, I cannot speculate about the future with this. Either. I mean, there have been constructive meetings.
အနာဂတ်ရေးကိုတော့ခံမှန်းပြောဆိုလို့မဖြစ်နိုင်ပါဘူး။ဒါပေမဲ့ကုလဖွဲ့စည်းရေးနဲ့မြန်မာစိုးရကြားမှာဆွေးနွေးမှုတွေရှိပါတယ်။ဒါကအရေးကြီးပြီးဒါကတိုးတက်မှုလည်းဖြစ်ပါတယ်။အခုနောက်တစ်ဆင့်ကတော့အရေးကြီးတဲ့အဆင့်မှာရခိုင်ပြည်နယ်မြောက်ပိုင်းကိုလွတ်လပ်စွာဝင်ရောက်ခွင့်ရဖို့ဒါမှမဟုတ်ရင်လည်းထိရရဝင်ရောက်ခွင့်ရဖို့ပါ။လူမှုအသံဝင်းတွေနဲ့တွေ့ဆုံပြီးသူတို့ဘာတွေလိုအပ်နေသလဲဆိုတာသိရဖို့ကုလဝန်ထမ်းတွေလွတ်လပ်စွာဝင်ရောက်ခွင့်ရဖို့ဖြစ်ပါတယ်။ကုလဝန်ထမ်းတွေအနေနဲ့လွတ်လပ်စွာဝင်ရောက်ခွင့်ရမယ်ဆိုရင်အကူအညီပေးနိုင်မှုအတွက်လူမှုအတိုင်းဝိုင်းအားလုံးနဲ့သွားရောက်တွဲဆုံနိုင်ကြမှာဖြစ်ပါတယ်
။ရိုဟင်ဂျာတိမ့်ချီထွက်ပြေးရတဲ့ရခိုင်မြောက်ပိုင်းပြည်ပခါကတစ်နှစ်ပြည့်တော့မှာဖြစ်ပါတယ်။ဒါပေမဲ့ထွက်ပြေးရတဲ့ရိုဟင်ဂျာတွေထားနေပြန်နိုင်တဲ့အနေအထားမရှိသေးပါဘူး။ရိုဟင်ဂျာတွေကသူတို့ကိုနိုင်ငံသားဖြစ်ခွင့်အာမခံပေးဖို့ဘေးကင်းလုံခြုံရေးအာမခံချက်ပေးဖို့တောင်းဆိုနေကြတာပါ။မြန်မာဆိုရဘက်ကတော့ထွက်ပြေးရသူအလုံးကိုလက်ခံဖို့အစင်းနှင့်ဖြစ်နေပြီလို့ပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်မခံသလိုနိုင်ငံသားဖြစ်ခွင့်ကလည်းဥပဒေအတိုင်းသာဆောင်ရွက်ရမယ်လို့ပြောဆိုထားတာဖြစ်ပါတယ်။ဒါအပြင်ရိုဟင်ဂျာတွေလွတ်လပ်စွာသွားလာခွင့်ကိုလည်းအမှတ်ခံထားတာမရှိသေးပါဘူးရှင်
။မတ်တန်ကီထိုက်စူးစီးတင်